ဘင်္ဂလားဒေ့ရှ်နိုင်ငံမှာမှုရေးစေဝါမှောင်ခိုကူးမှုနှိမ်နင်းတဲ့စီမံချက်ကိုမေလမှာစတင်ခဲ့တဲ့ကရဲရဲလက်ချက်နဲ့တည်ဆုံးခဲ့သူ86ယောက်ထက်မနည်းရှိပြီးတော့9000ကျော်ဖမ်းဆီးခဲ့တယ်လို့တာဝန်ရှိသူတွေကတနင်္လာနေ့ကထုတ်ပြန်ခဲ့ပါတယ်။နိုင်ငံထဲမှာယာဘာလို့သိကြတဲ့ methamphetamine စိတ်ကြွဆေးပြားတွေပြန့်နှံ့သုံးစွဲနေတာကိုနှိမ်နင်းဖို့မေလဇန်ပိုင်းမှာဝန်ကြီးချုပ်ရှိခါစီနာကစီမံချက်ကိုခွင့်ပြုခဲ့တာပါ။မွေးရမောင်ခိုအဖြစ်မတင်ကားသူတွေနဲ့ရဲတွေထိတ်တိုက်ရင်ဆိုင်မှုအတွင်းမှာ86ယောက်ကိုတပ်ဖြတ်ခဲ့တာလို့ရဲကပြောပါတယ်စီမံချက်တလားမပြည့်ခင်အတွင်းအခုလိုအများပြအသက်ခံရတဲ့အတွက်ဖိလစ်ပိုင်မှာလိုမူရစေးတိုက်ဖြတ်ရေးပုံစံဖြစ်မှာကိုအခွင့်အရေးလှုပ်ရှားသူတွေကစိုးရိမ်နေကြပါတယ်။ယာဘမူရစေးပြားတွေကမြန်မာနိုင်ငံအရှေ့မြောက်ဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုမှောင်ခိုကူးလာတယ်လို့ဆိုပါတယ်။ဒီနေ့ကတွင်နေက6ယောက်ကိုဖမ်းဆီးခဲ့တဲ့အထက်မှာဒါကာမြို့တော်ကိုယာဘအစေးပါ3,300ကျော်တဲသွားဖို့ကြိုးစားတဲ့12နှစ်အရွယ်ရိုဟင်ဂျာကလေးငယ်တယောက်ပါတယ်လို့အကြီးအကဲအရာရှိတယောက်ကသတင်းတောက်တွေကိုပြောပါတယ်။နိုင်ငံထဲမှာ methamphetamine စိတ်ကြွဆေးသုံးမှုမြင့်တက်လာရတဲ့အကြောင်းတွေထဲမှာရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်အလုံးအရင်းနဲ့ပြီးခဲ့တဲ့နှစ်ကရောက်လာကြတဲ့အကြောင်းလည်းတစ်ချက်ပါတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်။မူရစေးရောင်းဝယ်မှုတွေလက်တလောပိုများလာတဲ့အတွက်နှိမ်နှင်းဖို့နဲ့လူတွေပိုသတိရှိကြဖို့လိုတယ်လို့ရဲအရာရှိကြီးကပြောပါတယ်။မူရစေးအမြင့်မပြတ်မချင်းနှိမ်နှင်းသွားမယ်လို့လည်းပြောပါတယ်ရှင်။